ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရခိုင်တပ်တော် EA ကဖန်ထားတဲ့ NLD ပါတီလွှတ်တော်ကူစရဲလွှတ်တော်ကူစရဲလောင်းတွေအပါအဝင်တပ်မတော်သားတွေကိုပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ရခိုင်ပြည်မှာရွေးကောက်ပွဲမကျင်းပရသေးတဲ့နယ်စပ်နာနယ်ပြည်ရွေးကောက်ပွဲကျင်းပရေးရခိုင်ပြည်ငြိမ်းချမ်းရေးစာရာတွေအတွက်ရောင်းနေတန်းပြီလားဆိုတဲ့မျှော်လင့်ချက်တွေထွက်လာပါတယ်။ရခိုင်ပြည်ငြိမ်းချမ်းရေးအတွက်တကယ်ခိုင်မာတဲ့ရောင်းနေတန်းလာတာကိုမြင်ရဖို့လက်ရှိအဆင့်မှာဘာလုပ်တင်တယ်ဆိုတာအပါအဝင်သုံးသက်ချက်အမြင်တွေကိုအခုဆွေးနွေးကြမှာနားဆင်ကြရပါမယ်။ရခိုင်မျိုးသားပါတီ ANP ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေးနုစိန်နဲ့မြမအရေးလေးလာသုံးသက်သူဦးတန်းစိုးနိုင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။ဒေါ်အေးနုစိန်နဲ့ဦးတန်းစိုးနိုင်ဒီဝေဆွေးနွေးကမ်းအစီအစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါ
။မင်္ဂလာပ
ါ။ဆိုတော့ကျွန်တော်ပထမဦးဆုံးဒေါ်အေးနုစိန်ကိုပြောစီချင်ပါတယ်အခုလက်ရှိဟလာရခိုင်ဘက်ကအခြေအနေနောက်ဟလာတက်နေအေးနဲ့ဂျားတွေကဆွင်းွေးနေတာဒီ NLD ပါတီဝင်၃ဦးနောက်တကဖန်ထားတဲ့တက်မတော်သားတွေပြန်လွှတ်ပေးပြီးတဲ့နောက်ပိုင်းနောက်ထပ်ဘာထူးခြားချက်များထပ်ရှိပါသေးလဲ
ကျွန်တော်တို့ဒီ23ရက်နေ့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်နဲ့ကိုယ်စားလှယ်လောင်းရပါဝင်တက်မတော်သားတွေကိုကိုယ်ပြန်လေလွှတ်ပေးတယ်လွှဲပေးတယ်အနေထားပြီးရင်တော့တိတ်ထူးထူးရှားရှားပြောင်းလဲမှုတော့ကျွန်တော်တို့မကြမသိရပါဘူးကိုမဟာမိကိုလေးဖွဲ့ကိုအစွမ်းကကန့်လန့်နေနေရာတွေအချိန်တွေမတက်မတ်ရသေးဘူးဆိုတာပဲဒီနေ့တည်င်းအနေနဲ့ကျွန်တော်တို့သိထားတာရှိပါတယ
်ဟုတ်ကဲ့ဆိုတော့နောက်ထပ်ဘာမှထပ်ပြီးတော့ဖြစ်ထွန်းထုတ်တယ်မှုမရှိသေးဘူးပေါ့နော
်ဟုတ်ကဲ
့ဦးတန်းစွန်နိုင်NLD ကလူတွေကိုပြန်လှုပ်ပေးလိုက်တာဖန်ထားတဲ့တက်မတော်သားတွေကိုအရင်ကပြန်လှုပ်ပေးလိုက်တာအဲ့ဒီအပေါ်မှာဦးတန်းစိုးနိုင်ဘယ်လိုအမြင်သဘောထားရှိပါလဲခင်ဗျာ
ကျွန်တော်ကတော့ NLD တွတ်တော်ကိုယ်စားလှယ်လောင်းလေတွတ်တော်ကိုယ်စားလှယ်စီကိုတွန့်လိုက်တဲ့ကိစ္စကရခိုင်ပြည်မှာရွက်ောက်ပွဲအောင်မြင်ဖြစ်ထွန်းရေးတွေအတော်ကြီးမားတဲ့တော့အောင်ရမှုလို့ကျွန်တော်ကတော့ယူဆိုပါတယ်နော်ဒါပေမဲ့အဲ့ဒါနဲ့တစ်ချိန်တည်းမှာတမရောသား၃ယောက်ပါတော့တွတ်လိုက်တယ်ဆိုတဲ့အခါကျတော့ဒါတော့ကိုယ်ပြီးတော့ကောင်းမွန်တယ်သိစားပေါ့ဒီ AA နဲ့တမရောကြားထဲမှာဖြစ်ခဲ့တဲ့တိုက်ပွဲစဉ်တွေနောက်ပြီးတော့ဒီဖွဲ့ပေါ်မှာတမရောရဲ့သဘောထားတွေနော်အဲ့ဒါဒီအလုံးကိုကြော်လွှားပြီးတော့နော်သူ့တမရောနဲ့ AA နဲ့တိုက်ရိုက်ဆွေးဆုံဆွေးနွေးမှုတွေလုပ်တယ်လုပ်ပြီးတော့အခုဒီကျွန်တော်တို့ခိုင်ပြည်မှာရွေးကောက်ပွဲတွေပြန်လည်ကျင်းပဖို့အတွက်အခင်းကျင်းနေဖန်တီးပေးလိုက်တဲ့ကိစ္စတော့ကျွန်တော်တို့တတော်ကိုကျင်းနဲ့ဝမ်းမြောက်စရာကောင်းပါခိုင်ပြည်သူ12သိန်းနော်12သိန်းညောနောက်ပြီးတော့မြို့နယ်ကိုကူကပြည်သူတွေရဲ့လွတ်လပ်တဲ့တရားမျှတတဲ့ဆောင်ရွက်မှုတွေကိုလုံးပိုင်ဝင်ရလာတဲ့အတွက်ဒါကျွန်တော်တို့အတော်ကိုကျွန်တော်တို့ကဒီအဖွဲ့ကိုရောတမတော်ကိုရောတခြားတော့ဘာကြောင့်ချက်မှမပါတော့ပဲနဲ့အခုအပြုသဘောဆောင်နေတိုးတက်မှုမြင်ရတဲ့ဆိုကျွန်တော်တို့ရခိုင်ပြည်မှာဘာပဲဖြစ်ဖြစ်เนาะပြားမြတ်တယ်เนาะရွေးကောက်ပွဲတွေတော့ဖြစ်တော့မယ်လို့ကျွန်တော်တော့ယူဆပါတ
ယ်ဟုတ်ကဲ့ခင်ဗျာဒေါ်အေးနုစိန်အနေနဲ့ရောဒီတန်းထားတဲ့လူတွေပြန်လှုပ်ပေးလိုက်တဲ့အပေါ်မှာလက်ရှိဖြစ်ထွန်းတိုးတက်မှုတွေအပေါ်မှာဘယ်လိုသဘောထားအမြင်ရှိပါတယ်လဲ
သူပေးလိုက်တယ်ဆိုကြတဲ့ကကိုတကယ်မင်္ဂလာရှိတဲ့အနေထားတစ်ခုကိုရောက်သွားတယ်လို့ပြောလို့ရပါတယ်။ဘာလို့လဲဆိုတော့ဖန်စီထားခဲ့တဲ့အနေထားတွေလွတ်ပေးဖို့အမြင့်တရားခံကြတာတွေတောင်းဆိုကြတာတွေအဲ့မှာULAA နဲ့မြန်မာတက်မတော်နဲ့ဟိုအချင်းချင်းအကြီးကဲတွေကအစဟို online ကနေပြီးတော့ဆွေးနွေးကြတာတွေဒါတွေရဲ့ကောင်းတဲ့ရလက်အကျိုးကိုဟိုမြင်ရတယ်လက်တွေ့အကောင်တွေပေါ်လိုက်တယ်လို့ပြောလို့ရပါတယ်ဒါကတော့အလုံးကြုံဆိုရမယ်အဲကိစ္စတစ်ခုလို့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးသားဆွမ်းနိုင်အဲ့လိုမျိုးအေအေဘက်ကပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ပိုင်းတက်တဲ့အေအေနဲ့ဟလာဆွေးနွေးတာတွေဘာတွေဖြစ်နေတဲ့နောက်ပိုင်းမှာကျွန်တော်တို့ဒဲပြောရမယ်ဆိုရင်တော့ဒီကနေ့ကလွတ်လပ်ရေးနေ့ကျွန်တော်တို့အခုဆွေးနွေးကြတာကဇန်နဝါရီ၄ရက်တနင်္လာနေ့လွတ်လပ်ရေးနေ့ညမှာကျွန်တော်တို့ဆွေးနွေးကြတာဆိုတော့ဟလာလွတ်လပ်ရေးနေ့မှများအဆိုရဘက်ကနေပြီးတော့ဟလာဒုညင်းချန်တော်ကိုပေးပြီးတော့ဟလ ချင်းကြနေတဲ့သူတွေအထူးသဖြင့်နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားတဲ့သူတွေများလွတ်မလားဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပါတယ်။အခုကတော့ဒီနေ့ကျွန်တော်တို့အခုဆွေးနွေးနေတဲ့အချိန်ကြီးတော့ဘာမှအဲ့ဒါနဲ့ပတ်သက်လို့ထူးခြားလားဖြစ်တွန်းတာမရှိပါဘူး။လွတ်ပြီးတဲ့ဆိုတဲ့တဲ့ရင်လည်းကျွန်တော်တို့မကြားရသေးပါဘူး။ဆိုတော့ဒီ AA ဘက်ကပြောထားသလိုလက်ရှိမှာရခိုင်အရေးနဲ့ဆက်ဆက်ပြီးတော့ဟုတ်လားအချင်းကြနေတဲ့လူတွေကိုပြန်လှုပ်ပေးဖို့ကိစ္စကဘလောက်အထိအရေးကြီးပါတယ်ဘလောက်အထိအရေးပါပါတယ်ခင်ဗျာရခိုင်ပြည်အရေးဟုတ်လားရှေ့ဆက်ပို့ပြီးတော့ဖြစ်ထွန်းထုတ်တက်ဖို့ရမှာ
ဟုတ်ကဲ့အဲ့ဒီကိစ္စကတော့ဒါကဒီလွတ်လပ်ရေးနေ့ဆိုလို့ရှိရင်ထုံးစံတိုင်းမှာနိုင်ငံတော်သမ္မတကလည်းငြင်းချမ်းသာခွင့်ပေးတာရှိပါတယ်အဲ့တော့ဒီကလာမှာတော့ခုကကျွန်တော်တို့တခိုင်ပြည်မှာတစ်ချောင်းလုံးဖြစ်ခဲ့တဲ့ကိစ္စတွေကအေးရင်နဲ့ပတ်သက်ဆက်နွယ်တယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့အရေးယူတာရှိပါတယ်ဒါဘိုးချုပ်ထွန်းမြတ်နိုင်ရဲ့เนาะညီမတွေသူတို့နဲ့ပတ်သက်တဲ့လူတွေရောနောက်ပြီးဆက်သွယ်တဲ့လူတွေရောအများကြီးပါပဲဒါတွေဖန်ထားတာရှိပါတယ်เนาะအဲ့တော့ဒီနေ့ကလာမှာကျွန်တော်တို့ဒီအဖွဲ့ဘက်ကနေပြီးတော့နော်ဆိုရနဲ့နော်အပြန်လမ်းနားလည်မှုယူပြီးတော့ဒီလိုအကျဉ်းသားတွေလွတ်ပြေးဖို့ကိစ္စနဲ့ပတ်သက်ပြီးတောင်းဆိုခဲ့ကြတယ်ရှိတယ်။ဒါပေမဲ့အဲ့ဒါတွေကတော့ NLD ဆိုရကဒါတွေကတရားဥပဒေဆိုင်ရာလုပ်ငန်းတွေဖြစ်တဲ့အတွက်သူတို့ကတော့မပါဝင်ဘူး။သူတို့ကတော့နော်အဲ့ဒီကိစ္စတွေမပြောဘူးလို့ပြောပါတယ်။ဒါပေမဲ့ဒီနေ့ဒီချိန်မှာနူးနှစ်ဖက်ပြန်လည်ဆက်ဆံပြီးတော့နော်မြို့သားရင်ကြားစီเนาะစီရစီနော်ငင်းငင်းလုပ်ငန်းစဉ်တွေဆက်လုပ်မဲ့အချိန်မှာအဲ့ဒီကိစ္စတွေနဲ့ပတ်သက်လို့အလင်းနဲ့ကျွန်တော်တို့စဉ်းစားပြေးပါအဲ့ဒီကိစ္စတွေကိုဒါကတရားရုံးကိစ္စတရားဥပဒေကိစ္စဆိုရင်ညနေလွဲကဲပြည့်ပြုမှုမျိုး NLD ဆိုအဖွဲ့အနေနဲ့မလုံသင့်ဘူးလို့ကျွန်တော်ထင်ပါအဲ့ဒါကြောင့်မို့တင့်တင့်လျောက်ပတ်တဲ့တုံ့ပြန်မှုတွေကဘယ်သူကဘလောက်အပြစ်ရှိပြီတော့ဘယ်သူကဘာညာဆိုတာတွေတော့ကျွန်တော်လည်းမသိဘူးပေါ့ဗျာသို့တော်ညာလဲဒီနေ့ကာလအပြန်လာတော့ပူပေါင်းဆောင်ရွက်ရေးအတွက်ကြိုးပမ်းနေတဲ့နေရာမှာ NLD အစိုးရအနေနဲ့လဲတစ်ဖက်ကသူ့ရဲ့လွတ်တော်ကိုယ်စားလှယ်လောင်းနေလွတ်တော်ကိုယ်စားလှယ်တွေကိုပြန်လွတ်ပေးတာနီးတူအစိုးရရဲ့တရားဥပဒေအဖွဲ့အစည်းအနေနဲ့လဲလွတ်တဲ့လွတ်တိုက်တဲ့လူတွေကိုအနည်းဆုံးအပြုသဘောအရာပဲဖြစ်ဖြစ်တုံ့ပြန်ပေါ်ပြတဲ့နေလို့ကျွန်တော်ကတော့ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့။ဒေါ်ရင်းနှူးစွေနေနဲ့ရောအခုလိုမျိုးအေးဘက်ကပြောထားတယ်ဟလာရခိုင်အရေးနဲ့ဆက်ဆက်ပြီးတော့ရင်းကြနေတဲ့လူတွေဖန်ဆီးခံထားတဲ့လူတွေပြန်လွတ်ပေးဖို့ကိစ္စဒီရခိုင်ပြည်ငင်းချမ်းရေးဖြစ်ထိုးပို့ပြီးတော့ဖြစ်ထိုးတိုးတက်ဖို့အရာမှာဘလောက်အထိအရေးပါတယ်လို့ယူဆပါတယ်ခင်ဗျ။အ
ဓိကအရေးပါတဲ့အချက်အထက်မှာပါပါတယ်။ဘာလို့လဲဆိုတော့ဒီအထက်မှာကျမကနိုင်ငံရေးပါတီတရားရဲ့တာဝန်ရှိသူဖြစ်တဲ့အပြင်တမန်ဝန်ကြောင့်ကရှေ့နေတယောက်ဖြစ်ပါတယ်။အဲ့တော့အခုဆရာဦးတန်းစိုးနိုင်ပြောတော့တဲ့အထက်မှာအစိုးရကဒါတရားစီရင်ကိစ္စပဲ။ငါတို့မပါဝင်ကျင်ဘူးလို့ပြောတာဟာတကယ်မြင့်နယ်လေဂဲပြစ်ဆိုတဲ့အကြောင်းကိုကျမကရှေ့နေတယောက်လို့ပြောမယ်ဆိုရင်အခု2008ဖွဲ့စည်းပုံပုံမှန်49ဟိုအခန်း7မှာနိုင်ငံသားတို့ရဲ့မူလအခွင့်အရေးဆိုတာမှာနိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ဆက်ဆိုင်တဲ့ပုဂ္ဂိုလ်အဖွဲ့အစည်းတွေကိုဆိုးလို့ရဲဆိုပြီးတော့တရားစီရင်ကြတော့မပါဘူးခက်မှတ်သုံးပြလာအဲ့တော့အစိုးရဆိုတဲ့အုပ်ချုပ်ရေးကဏ္ဍနဲ့ဆိုင်တဲ့ပုဂ္ဂိုလ်တွေကဒီတရားစီရင်ကိစ္စပဲဆိုတဲ့ကိစ္စကိုနိုင်ကဟိုလုံးဝမစီမလျော်တဲ့ဟိုရင်းပယ်ချက်ပဲဖြစ်နေတယ်ဘာလို့လဲဆိုတော့ကျမတို့လိုနှစ်ပေါင်း40နီးနီးမှုလိုက်လာတဲ့လူကဒီလူဟာတကယ်ကိုဒီမတရားအတင်းနဲ့ဆက်ဆက်ပြီးတော့ဆွတ်ဆွတ်ခံတဲ့လူလားတာမန်အပြစ်မဲ့တဲ့လူလားဆိုတာကျမတို့ခံမဲ့လို့ရတယ်ဒီလူကရှေ့နေပဲဒီလူပြောမှာပေါ့ဆိုတာမျိုးမဟုတ်ဘူးကျမကအခုကလည်းဒီအနေထားတွေတာမန်လူတန်းစားတွေတော်တော်လေးကိုဒုက္ခရောက်ပြီးတော့ဖြစ်ကြတယ်အဲ့မှာဒီမတရားအသိအဆင့်တော်မဟုတ်ဘူးနဲ့အချမ်းဖဲဆိုတော့ပုံမှန်ကြီးကြီးလိုက်တာအဲ့ဒီအဲမှာအကျမဒီပြုမလင်းလင်းပဲပြောရရင်အမှုတိုင်းလိုလိုဟာထုံးမြင့်လိုက်ပါ164ဆိုပြီးတော့တရားခံပြီးအမှုတွေနဲ့เนาะတရားကိုဖမ်းပြီးရဲအမှုဆွဲတယ်မစစ်ရသေးဘူးအဲ့ဒီတရားခံပြီးအမှုကိုပိတ်ဖို့တက်တက်ကို3လလောက်ကိုကြာသွားတယ် တမှုတွေဆိုရင်တမှုတက်လေဆိုရင်6လလောက်ကိုကြာသွားတယ်။ဒါတွေဟာနိုင်ငံသားတွေရဲ့ဥပဒေပါခွင့်ရနစ်နာချက်နော်အမှုတိုင်းလိုလိုမှာကိုထိုးမြင့်နိုင်ပါ164ဘလို့တရားခံပြီးအမှုတွေတန်းစီပြီးတော့ပါနေရတာလေအဲ့ဒီတော့နိုင်ငံတော်ဆိုတာဟာအုပ်ချုပ်ရေးဥပဒေပြုရေးပုဂ္ဂိုလ်ချင်းဖြစ်စေအဖွဲ့အစည်းဖြစ်စေသက်ဆိုင်တယ်ဆိုလို့ရှိရင်အမှုတွေကိုယုံသိမ့်လို့ရတယ်ပေးချက်လို့ရတယ်အဲ့ဒီအနေထားတွေကိုဟိုသက်တာဖွင့်ကိုတကယ်တမ်းပြင်းပြတတ်တာလုပ်ပေးမယ်ဆိုရင်လုပ်ရတဲ့အနေထား
ဟုတ်ကဲ့ကနလောတဲ့အခြေအနေကကျွန်တော်နားလေတော့ဆိုရင်ရှိမတိုးနိုင်သေးဘူးဖြစ်နေတာပေါ့နော်တကယ်အေနဲ့ဂျားထဲမှာပဲဟလာစီစမှုပြောဆိုမှုရှိနေပြီးတော့အစိုးရဘက်ကပါလာတဲ့အနေအထားမျိုးမရှိသေးဘူးဟလာယူကော့ပွဲလူဖို့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲ NLD ဘက်ကကျွန်တော်ပြောထားတာကိုနောက်ဆုံးသိထားရတာကဘာလဲဆိုတော့လွတ်တော်ကြီးပြန်ဆတဲ့အချိန်ကျတော့မှလိုအပ်တဲ့ဥပဒေပြဋ္ဌာန်းပြီးတော့ဟလာယူကော့ပွဲကျင်းပဖို့ဖြစ်နိုင်တယ်ဆိုတော့လားလာနေနောက်ဆုံးပြောထားတာကျွန်တော်ကြားထားရပါတယ်ဆိုတော့ဦးသန်းစွန်းနိုင်လက်ရှိအခြေအနေမှာဟလာရခိုင်ပြည်အရေးကိုဒီတက်ပို့ပြီးတော့ရှေ့တူးပြီးတော့ဖြစ်ထွန်းတိုးတက်ဖို့ရဘာလို့သင့်နေလို့ယူဆပါကြလဲခင်ဗ
ျဘာလို့သင့်လဲဆိုတော့တော့ပထမဦးဆုံးပြောလို့ရှိရင်ကျွန်တော်တို့ဒီကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စဉ်းစားပြည်တယ်ပထမဦးဆုံးဒီခိုင်းပြည်သူ12သိန်းကျော်လောက်နော်မျိုးနယ်ကိုမျိုးနယ်မှာသူတို့ရဲ့တရားဝင်အခွင့်အရေးတွေနော်မရရှိတဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့ကစာချပြီးတော့ကန်းလန်းလာအဲ့တော့အဲ့ဒီကိစ္စတွေကိုတော့သူတို့ကသူတို့မျှော်လင့်နေတာကတော့2020ရွေးကောက်ပွဲရဲ့အဆက်အဖြစ်ဒီဇင်ဘာလ31ရက်နေ့မတိုင်ခင်မှာဒီကိစ္စတွေကို UEC ကဆောင်ရွက်ပြီးဘူးဒါပေမဲ့အဲ့ဒီကိစ္စတွေကဖြစ်မလာပါဘူးအဲ့တော့ဖြစ်မလာတဲ့အကြောင်းကဟိုဘာကြောင့်လဲဆိုတာကိုကျွန်တော်တို့အနေနဲ့တော့လေ့လာသူတွေအနေနဲ့ကြည့်ရတဲ့အခါမှာဒီကိစ္စတွေကိုဥဆောင်ပေးခဲ့တဲ့ဥဆောင်ရွေးလို့တဲ့မစ္စတာဆာဆာကာဝါနဲ့ကျွန်တော်တို့အောင်ဆန်းစုစုချင်းနဲ့တွေ့ရတာ။ချင်းလင်းပြတ်သားတယ်။နောက်ပြီးတော့ UEC ဥက္ကဋ္ဌနဲ့တွေ့တဲ့အခါမှာလည်းလုံးမယ်မလုပ်ဘူးဆိုတာမပြောဘူး။နောက်အဲ့တော့အဲ့ဒီကာလကတော့တခုတော့ကြည့်တာပေါ့။နောက်သူက NLD ကိုလည်းဒီကိုလွှတ်မပေးသေးတဲ့အခြေအနေတခုတော့ကြည့်တာ။အဲ့တော့အဲ့ဒီအခြေအနေကြောင့်နောက်ဒီ3ဒီဒီဇမလာ31ရက်နေ့မတိုင်ခင်ကျင်းပရေးဆိုတဲ့ကိစ္စကတော့မဖြစ်တော့ဘူးသို့တော်ညာလဲဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဖြစ်စီချင်တာဘာလဲဆိုဒီကိစ္စကိုကျွန်တော်တို့2020ရွေးကောက်ပွဲရဲ့အဆက်ဖြစ်ကျွန်တော်တို့ကဖြစ်စီချင်တကယ်လို့ဒါကိုကြားပြရွေးကောက်ပွဲလို့ကျွန်တော်တို့သဘောထားကြမယ်ဆိုလို့ရှိရင်တစ်နှစ်ကျော်ပြီမှာနှစ်ခုနှစ်လောက်မှာဒါလုံးပြီအဲ့တော့အဲ့ဒီအချိန်တွင်းမှာအချင်းတွေသဘောထားတွေနှိုးနှက်ဖက်အပြောင်းလဲတွေအများကြီးရှိနေတယ်။အဲ့လိုအချင်းတွေမရှိအောင်ဖြစ်စေခြင်းမရှိအောင်ဖြစ်စေခြင်းပေမဲ့ UEC ကလည်းဒီကိစ္စတောင်းခံမှု NLD အစိုးရဘက်ဒေါ်စန်းစုကြည်ကိုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှကျွန်တော်တို့လုပ်ရှားတာမတွေ့ရဘူး။အဲ့ဒါကအခုကဟိုဆိုးတာကတော့အခုကလွတ်လပ်ရေးကာလနော်ကွန်ဆက်သုံးနဲ့ပြတ်ပတ်လေကာလဖြစ်ရောက်တာအဲ့ဒါဆိုလို့ချင်းဒါကြားပြကျွန်တော်ယူကပ်ပြန်ပါဦးအဲ့တော့ဒီတနည်းတော့ကာလအတွင်းမှာအများကြီးအကြောင်းလဲတွေနော်ရှိနေတယ်အဲ့ဒီအခြေအနေကိုကျွန်တော်တို့ကမရောက်စေချင်ဘူးမရောက်စေချင်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ပါလို့ကျွန်တော်တို့ကပြောတော်ညာလဲ NLD အစိုးရအဖွဲ့ရောနော်နောက်ပြီးတော့ကျွန်တော်ယူကပ်ပွဲပုံချင်းတွေကဒီစနဲ့ပတ်သက်လို့ဒီဒီကြကြသဘောထားဆုံးဖြတ်ပြီးတာဘာမှမရှိဘူးအဲ့တော့ဒီကိစ္စကတော့တခုကတော့ UEC ရဲ့ဒီကိစ္စနဲ့ပတ်သက်တဲ့ဆောင်းတဲ့ချက်ဒီမှာဘယ်လိုခက်ခဲတွေရှိတာလဲဘယ်လိုသဘောထားတွေရှိတာလဲအဲ့ဒီသဘောထားတွေဟာကျွန်တော်တို့နိုင်ငံတော်အတိုင်းအတာကျွန်တော်တို့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားတွေနဲ့ဆက်ဆံနေတာအဲ့လိုဆိုလို့ရှိရင်တော့ကျွန်တော်တို့ရခိုင်ပြည်သားမှာလွတ်လပ်ပြီးတရားမြတ်ကြတဲ့ရွေးကောက်ပွဲတွေဆောင်ရွက်ဖို့အကောင့်ထဲပေါ်မှုချင်းတွေဟာနောက်ဆုံးသွားပါလိမ့်။နောက်ဆုံးသွားရင်မကဘူး။အခြေအနေတွေကပိုပြီးတော့ရှုပ်ထွေးလာနိုင်တဲ့အခြေအနေတွေရှိပါ။ဟု
တ်ကဲ့။
အဲ့ဒီကိစ္စအတွက်ဒီ NLD အစိုးရနော်ဒေါ်စန်းစုကြည်နဲ့ကျွန်တော်တို့ကြား UEC အနေနဲ့ ကစုံတရားသဘောထားထုတ်ပြန်မှုလိုအပ်နေရေးကြည့်နေပြီကျွန်တော်တို့မြင်ပ
ါဟုတ်ကဲ့ခင်ဗျာတော်ဤနုစီအနေနဲ့ရောအခုလက်ရှိအဆင့်မှာအရင်ဆုံးဘာလုပ်တင်နေဘာဖြစ်တင်နေလို့ယူဆပါတယ်ခင်ဗျာ
ကျွန်တော်ကတော့ဒီရွေးကောက်ပွဲဆက်လက်ထားခဲ့တာနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲပြန်လည်ကျင်းပနိုင်ဖို့အတွက်တိုးတက်မှုတွေကိုတစားတစားဆောင်ရွက်ခဲ့ကြတဲ့အဖွဲ့အစည်းရဲ့အနေအထားအဲ့ဒီအဖွဲ့အစည်းပထမဆုံးဟိုစတင်ပြီးတော့တိုက်ပွဲတွေဖြစ်တုန်းကတော့အစိုးရကအမြင့်ပြည့်ရှိမှုန်းကြီးတို့နော်လေရင်တုံးလို့ရတယ်ဆိုတာတို့နော်တက်မတော်သားတွေကိုဂုံပြူလိုက်တာတို့အဓာရူးတွေပြီးပါခဲ့ပြီးတော့နော်ရခိုင်တပြည်လက်အုံးဟာဟိုစစ်စင်ရဲ့ကြေသွားလိမ့်မယ်ဆိုတာမျိုးတွေကစဝင်ပါခဲ့ပြီးတော့အခုကျွန်မရှေ့မှာပြောခဲ့တဲ့ဒီတရားရေးနဲ့ပတ်သက်တဲ့နော်မတော်မတရားဖန်ဆီးခံခဲ့ရတဲ့လူတွေနဲ့ပတ်သက်လာရင်တော့ဒါတရားစီရင်ကိစ္စပဲစွန့်နေမဆိုင်ဘူးဆိုတဲ့အနေအထားမှာအခုတိုက်ပွဲဖြစ်ကြတဲ့အဖွဲ့နှစ်ဖွဲ့တောင်မှနော်ဟိုစစ်ဆက်လို့ညှိနှိုင်းလို့ဆွေးနွေးလို့ရတဲ့အနေအထားရှိနေပြီအစိုးရဟာလက်ရှိအစိုးရနောက်ထပ်လည်းအစိုးရဖြစ်မယ်အသေးစားနေပြီးသားအနေအထားမှာတော့ဒီတိုင်းပြည်ရဲ့မျက်နှာပြည်သူရဲ့မျက်နှာလူထုရဲ့မျက်နှာကိုထောက်ထားပြီးတော့နောက်ပြည်ထောင်စုအရေးပေါ်တယ်အဲ့ဒါကိုအဲအားလုံးကိုဟိုအကောင်းဆုံးကိုဖြစ်အောင်နော်မလုံနိုင်ရင်သိရင်တောင်မှကောင်းတဲ့ဖက်ကိုဘလူစတင်ပြီးတော့လောက်ရမလဲဆိုတာကိုလောက်လိုက်ရင်အလွယ်ကလေးတွေရှိပါတယ်ဥပမာကျမတို့ဟိုဒီဘက်မှာ7ရက်နေ့လောက်ကစခဲ့တဲ့ကိစ္စတကွာဒီဇင်ဘာတလလုံးလုံးနော်အမှော်လေးချက်တွေရှိခဲ့တယ်။ဘာလို့လဲဆိုတော့ကိုလွှတ်တော်ကွာမယ်အခင်းချင်းတွေနဲ့တပါတယ်ပေါ်နိုင်အောင်ရက်21ရက်ဆိုတာကစနော်။လောင်းဘွဲလောက်ဆိုရင်ကျမတို့ရဲ့ခိုင်ပြည်နယ်ကော်မရှင်အဖွဲ့ရဲ့အတက်ပြောပြောခဲ့တဲ့နော်အဆင့်သင့်ရှိပါတယ်ဆိုတဲ့အချက်တွေ။နော်ဒီအချက်တွေဟာနော်အားလုံးအစိုးရနဲ့အစိုးရကတာဝန်ခံပြီးတော့လုပ်ပေးနိုင်ရည်အနေအထားတွေရှိတယ်။ UEC မှာတာဝန်အပြည့်အဝရှိတယ်ဆိုပေမဲ့တာဝန်ခံရတာအစိုးရပဲဖြစ်ပါအဲ့လိုမျိုးတွေရှိခဲ့ရတာနဲ့ဘုအရှိန်ကတစတစတိုက်စားလာခဲ့တယ်လူတွေမျောလင့်ချက်တွေ။ဒါပေမဲ့ဒီရွေးကောက်ပွဲတစ်ခုအပေါ်မှာမူတည်ပြီးတော့နှစ်ဖက်ညှိနှိုင်းကြတဲ့အဲတက်နှစ်ခုပေါ့လေဒီဘက်က ULAA နဲ့အဲဒီဘက်ကမြန်မာတပ်မတော်နဲ့ကတစားတဲ့တစားဟိုပြည်လင်မဲ့နော်ကောင်းတဲ့ဖက်ကိုဥတည်နေရတာနဲ့အစိုးရကတုန်နှိပ်ပါဝယ်လို့နော်ဘာမှဟိုမဆက်မဆိုင်ဘူးလို့လို့ဒါမျိုးတွေဖြစ်နေတယ်ဆိုတော့လေကျမတို့ဘက်ကတော့ဒါပြည်သူတွေရဲ့နော်လိုအပ်ချက်တွေကိုနော်ဖြည့်ဆည်းပေးမှုတာဝန်ဟာအစိုးရမှာကြော့ကြနေတဲ့အနေအထားဖြစ်တယ်တာဝန်မကြည့်ရရောက်နေတယ်လို့ပဲကျမဖွင့်လို့နေပြောချင်ပါတ
ယ်ဟုတ်ကဲ့ဆိုတော့ဦးသန်းစွန်းနိုင်အခုကကျွန်တော်တို့ဖြစ်စဉ်ကိုပြန်ကြည့်မယ်ဆိုရင်အရင်ဆုံးဟလာ A ဘက်ကနေပြီးတော့ယူကော့ဘက်ကိစ္စကြညာချက်ထုတ်တယ်ဖို့လို့ချင်းမှာပဲတက်ဘက်ကလည်းပဲဒါကိုထောက်ခံတဲ့ကြညာချက်ထုတ်တယ်အဲ့တော့တခါဟလာလက်နကိုင်းအဖွဲ့နှစ်ဖွဲ့ကိုတော့တိုက်ကြတဲ့အဖွဲ့နှစ်ဖွဲ့ကြားထဲမှာလာထိဆက်ပြောဆိုကြတယ်နောက်ဆုံးအစင်းချင်းခေါင်းဆောင်တွေကိုယ်တိုင်ပြောဆိုတဲ့အစင်းထိရောက်လာတယ်ပေါ့နော်ဒါပေမဲ့ခုနကတော့ကျင်းစင်ပြောတဲ့ထဲမှာလည်းပါပါတယ်ဟလာအစိုးရကတော့ဒီချိန်ထိသူကတက်တက်လို့ဖြစ်နေတယ်ပေါ့ဆိုတော့ဒီနေရာမှာတစ်ခုထက်ပြီးတော့စဉ်းစားကြည့်ကြည့်စီချင်တာကဟလာ NLD အစိုးရအနေနဲ့ကရခိုင်အရေးနဲ့ပတ်သက်ပြီးတော့တက်နဲ့ EE ကဟလာပေါင်းပြီးတော့လဝိုင်းရိုက်ပြီးတော့သူတို့ကိုအကြမ်းရိုက်အောင်လုပ်တယ်လို့မြင် NLD အစိုးရကမြင်နေတယ်လို့ကျွန်တော်တို့တွေးကြည့်လို့ရတာလား
ကျွန်တော်လည်း NLD အစိုးရမှာအဲ့ဒီအမြင်ရှိတယ်လို့မြင်ပါတယ်။ဒါဒီကိစ္စတကူပဲမဟုတ်ပါဘူး။ဒီကိစ္စကလည်းပေါ်ပြချက်တကူပေါ့ဗျ။အခုရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့တမတော်နဲ့ NLD ကြားထဲမှာအခုဖြစ်နေတဲ့ပြဿနာတွေကကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲ။ပြန်လည်ဆွဲချက်ပြီးတရားမညကဥပါညာဆိုတာတွေကတပ်ဖက်ကလည်းလုပ်အလားတူတော့ဒီငင်းညာရင်ဖြစ်စဉ်နဲ့ပတ်သက်လို့အခုတမတော်ကတော့ဒီချိုးတစ်ခုချိုးခွေတစ်ခုကိုသူကခွေပလိုက်ခွေပလိုက်တာကနှစ်ဖက်ပြန်လာကျွန်တော်တို့အပြင်းအထန်တိုက်ခိုက်နေတဲ့ကိစ္စအားလုံးကိုနှစ်ဖက်ပြန်ဆန်လိုက်တာနောက်ပြီးတော့အီကပြောတဲ့ရခိုင်ပြည်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကြီးကျင်းပရေးအစိုးရပြုချက်ကိုတမတော်ကလက်ခံလိုက်ဒါပေမဲ့အဲ့ဒီလိုလက်ခံမှုမှာNLD အစိုးရရဲ့အကမ်းမပါပါဘူး။အဲ့ဒါက NLD နဲ့တမတော်ကြားထဲမှာဖြစ်နေတဲ့တော့ဒီအငင်းပွားစရာကိစ္စတွေရဲ့အစိတ်တိုင်းတရားဖြစ်ပါ။ဒါပေမဲ့အရေးကြီးတာကအခုပြောလို့ရှိရင်ဒီဗမာပြည်မှာကျွန်တော်တို့ ဆေးဆေးဆေးရဆေးပြဿနာငြိမ်းချမ်းရေးပြဿနာနဲ့ပတ်သက်ပြီးတော့နောက်ဆုံးเนาะဒီကြံရှိနေတဲ့အပြင်းထန်တိုက်ခိုက်နေတဲ့နေရာဟာကျွန်တော်ရခိုင်ပြည်နယ်မှာအခု အဲ့ဒီကိစ္စနဲ့ပတ်သက်လို့NLD ရဲ့လှုပ်ဆောင်မှုတွေကတကယ်ကြတော့အချိန်ကြီးတောင်းဆိုမှုတွေအများကြီးနောက်ကျနေတယ်အများကြီးနောက်ကျနေတာဘာဖြစ်လို့လဲဒါကျွန်တော်တို့ဆွေးနွေးကြည့်လို့ရပါတယ်တကူကတော့ဘာလဲဆိုတော့ဒီမကျင်းပဖြစ်တဲ့မျိုးနယ်တွေမှာရွေးကောက်ပွဲတွေကျင်းပလို့ချင်းNLD အနေနဲ့အနိုင်ရစရာမရှိပါဘူးเนาะတကယ်မျိုးသားပါတီတွေပဲရမှာပါဒါလည်းသိပါတယ် ဒါလည်းသိပါတယ်ဒါပေမဲ့အဲ့ဒီကိစ္စဟာတိုင်းပြည်ရဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုတပြည်လုံးကိုအကောင့်ထည့်ဖို့အတွက်အာမခံနေတဲ့အစိုးရကဒါဒီဒေသမှာတော့တို့အောင်နိုင်စရာမရှိတော့ဘူးဒါကြောင့်မို့ဒီဒေသမှာတော့ရွေးကောက်ပွဲမလုပ်တာကောင်းနေဆိုတဲ့အမြင်ဟာအတော့ကိုဆိုးဝါးနှင်းကြတဲ့เนาะအစိုးရတရားရဲ့သဘောထားဖြစ်ပါတယ်အဲ့ဒီသဘောထားဟုတ်လားမဟုတ်လားဆိုတော့ကျွန်တ နေနဲ့ပြင်ဖို့လိုတာ
ဟုတ်ကဲ့
ဒီကိစ္စနဲ့ပတ်သက်ပြီးတော့သမရကကျွန်တော်တို့တိုက်တွန်းဟု
တ်ကဲ့
သမရကသမရတိုက်တွန်းရမှာမဟုတ်ဘူးဘုရားဆုံးဖြတ်ချက်ချပေးရတာနော်သမရမှာဒီဟာပြောပိုင်ဆိုပိုင်ခွင့်ရှိတယ်သမရကဘာကြောင့်ပြောဖို့နှောင့်နှေးနေလဲတိုက်တွန်းနေရတာနော်ဒီကိစ္စမှာဒီလိုလုံးတင်နေဘာညာဆိုတဲ့ကိစ္စသမရဆုံးဖြတ်ချက်ရှိဒါမဲ့သမရကလည်းအဲ့လိုဟိုလိုလိုဒီလိုလိုလုံးနေတာပေါ့ဗျာ
အ
ဲ့ဒီခါကျတော့ဒါကဒီ NLD ရဲ့ဒီတခိုင်ယူရုပ်ပေါ်ရင်းနဲ့ပတ်သက်တဲ့သဘောထားပေါ်မှာကျွန်တော်တို့ကပြန်ပြီးတော့စမ်းသစ်စရာလိုလာ
ဟုတ်ကဲ့ခင်ဗျအ
ဲ့တော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်မကြာခင်ကာလတစ်ခုတွင်မှာ2020ရွေးကောက်ပွဲရဲ့အဆက်ဖြစ်တခိုင်ပြည်ရွေးကောက်ပွဲကိုကျွန်တော်တို့ရွေးကောက်ပွဲကော်မရှင်အနေနဲ့ဘယ်လိုလုပ်မယ်ဆိုတာနော်အလင်းအမြန်သဘောထားထုတ်ပြန်နေမှာ
ဟုတ်ကဲ့
ဒီကိစ္စကလည်းရခိုင်ကော်မရှင်ခွဲကလည်းသူတို့ဘက်ကအတင်ပဲနော်ယူရေးစီကမညွန်ကြားလေးသေးလို့ဆိုတော့ဒါကဓာတ်ရိုက်ပြောလို့ရှိရင်အစိုးရဘက်မှတာဝန်ရှိသူဖြစ
်ဟုတ်ကဲ့ခင်ဗျအ
ဲ့ဒီစီရတော့ကောင်းပါအဲ့တော့ထိုင်ပြည်မှာကျွန်တော်တို့စစ်တွေတိုက်ပွဲတွေပြတ်ဆိုင်သွားတယ်အဲ့ဒီဒီခိုင်ပြည်သူလူထုကသူတို့ရဲ့တရားဝင်တရားမြတ်တဲ့အခွင့်အရေးရဖို့တောင်းဆိုတယ်အဲ့ဒါတွေကိုတက်တက်ကြွကြလှုပ်ဆောင်ပေးမယ်ဆိုတဲ့စိတ်နဲ့ NLD ဆိုတာ UEC ကိုကျွန်တော်တို့ဒီကိစ္စကိုအောင်ထင်ပေါ်ဖို့တွေ့အနည်းများကျွန်တော်တို့တိုက်တွန်းဆုံးဖြတ်ချက်ချပေးတယ
်ဟုတ်ကဲ့ခင်ဗျာတော်ဤနုစင်ဒီတော့ခုနပြောသလိုပေါ့လေတက်တဲ့အေးနဲ့ပေါင်းပြီးတော့ဟလာသူတို့အကြိုက်ရအောင်လုပ်နေတယ်ဆိုတဲ့အနေမျိုး NLD ဆိုတာမှာရှိနေသလားဆိုတာကျွန်တော်တို့စဉ်းစားစရာဖြစ်တယ်လို့တက်နဲ့အေအေကရောဒီကိစ္စမှာတကယ်ပဲဟလာရခိုင်ပြည်ငြိမ်းချမ်းစေခြင်းလို့ဒီမနိုင်ငံမှာဒီမိုကရေစီဟလာပေါ်ဆောင်ရေးပို့ပြီးတော့ရှေ့ဆက်ဖြစ်ထွန်းစေဖို့စတယ်တကယ်ပဲယူသားတဲ့သဘောထားတွေနဲ့ခုလိုလုပ်တာလို့ယူဆလို့ရောရပါရဲ့လားခင်ဗျာ
ကျွန်တော်တို့ကတော့ဒီယူသားမှုရှိတယ်မရှိတယ်ဆိုတော့ကိစ္စရဲ့နောက်ဒီအကျက်ရအောင်လုပ်တယ်ဆိုတော့သုံးသက်ချက်တွေပေါ်တော့ကျွန်တော်တို့ဟိုအတွင်းကြကြမှန်ဒီမှားဒီယကြည်ပြက်ပြောဖို့တော့တောင်းဝန်မရှိဘူးလို့ကျွန်မပြောချင်ပါတယ်ဒါပေမဲ့ဒီနဗ္ဗာ32ရဲ့နောက်ပိုင်းကတဲ့ကကိုတနက်တန်တွေငင်းချန်သွားတယ်စစ်ပေးဆောင်တွေဟာအတိုင်းတာတစ်ခုထိဟိုနေရပြန်လို့ရခဲ့တယ်နောက်တစ်ခါဟိုကိုဗစ်အဟန့်ဒါကြီးနည်းနည်းလေးပြေလျော့လိုက်တာနဲ့ကိုအဲလူတွေဟာပြာဘူးကအစာခရီးသွားလာတဲ့နဲ့တော်တော်လေးကိုလွတ်လွတ်လပ်လပ်ပေါ့ပေါ့ပါပါပျော့ပျော့ချွင်ချွင်ဖြစ်ကြတယ်ဆိုတဲ့အနေအထားတွေကိုကျမတို့ကိုယ်တိုင်ကြုံတွေ့ထားရတယ်။နောက်ဒီကနည်းနည်းလေးတိုးပြီးတော့ပြောရမယ်ဆိုရင်နှစ်ဖက်အနေအထားမှာဆိုလို့ရှိရင်မြန်မာတပ်မတော်နဲ့ဒီအင်အင်းနဲ့ထိတ်တိုက်ဟိုတွေးဆောင်မှုတွေရှိကြတဲ့အခါမှာလဲစစ်တပ်ရတာကိုမလိုလားဘူးဆိုတဲ့အနေအထားတွေနော်ဒီစာလေးတစ်စောင်ရဲ့နောက်ဆက်တွေးမှာတော်တော်လေးကိုပြေးပြေးလေးလေးအဲရောက်ဖားရေအကိုရှေ sat a phin ya pi tu re ha awan da le po le di law ta jing jing tag ni ja de lu re ha ba me phi phi yin che mu ko blaw lu la le so de a ni tha re ko jama lo ga nyen ni ko rue cha ti tha re so ro no a cha ya aw lou da la yo da mu mi chi da la so de no di lo wi phan tong tan mu re ko tha lai ba ro pa giri a phin le twe a phin no di sa li ta saung ye now set twe let twe a ni tha ko nai ga pi tu re lu jin ne no ta za za pyo ni ja de nyin chan yin yang shi re ko jama lo khan sa ya de nyin ya de so ra ro nyin lo mi ya de che pe phit par de a na ko be be sai chao ba phit lo so ra myu re ne ho nau ni chan cha mo khu sa mya nyin chan pho ya twe aung mi ye re twe lu thu ye no pagadi di sai chan da pho twe nyin pe lai ya yauk de lo be jama pyo chin ma
okay kya khu jano lo ganz so na yo do inu sin yo swin nwe ka da law ko pyan chi pi do bo no yakhan di yin chan yi yong li tan la bu shi ala la a paw ma balaw a thi nya a kaung myin da ba da le khanya u dan so nai
okay jano pu mwen le le pyo wa lo chin no aku yakhan mi ma yue kaung pwae ri chin ba go twe ti ye taung so mu ri lai yo mu ri aku si yin lu sha mu ri ba long wa yat twar dar ne patel lu chano lu wa tu tu ba lu chano akaw ne myin ma do do ee ga tin pya tha de asi man ni de ma chano lu yakai pi ma tya nya ta de lut lat de yue kaung pwae chin ba yi atwe taung so mu ri do do mya mya twi de la yo mu ri le do do mya mya twi do do yakai pi ma yue kaung pwae ri chin ba pi lu shi yin ee ye nai ngai yi tabor da si yin myin ပါလေဆိုတဲ့ကိစ္စကျွန်တော်တို့ပုံဝင်လေးလေးသိကုန်ပြရပါကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့အေးအေးအဖွဲ့အနေနဲ့ကျွန်တော်တို့ဒါဟာငញ្ញန်ရေးအတွက်ရောင်နေတခုလားဒါမှမဟုတ်လို့ရှိရင်ဒီရခိုင်ပြည်နယ်မှာရွေးကောက်ပွဲမှာရခိုင်မျိုးသားကိုယ်စားလှယ်တွေအာဏာရပြီးရခိုင်လွတ်တော်မှာနော်အများစုနေရာရအောင်ရုပ်လုပ်ဖို့ဆိုတဲ့သဘောထားပဲရှိတာလားဆိုတော့လည်းပတ်သက်ကျွန်တော်တို့ဘာမှထောက်ထားမတွေ့ရအဲ့တော့ကျွန်တော်တို့ကတော့ခုနဒေါ်အင်းနီစင်ပြောတယ်ဒီနေ့ဒါဟာငញ្ញန်းကြီးရဲ့ရောင်နီလို့ကျွန်တော်တို့ကမျှော်လင့်နေပါတယ်ရခိုင်ပြည်နယ်မှာစီးရဲလှုပ်ရှားမှုတွေလုံးဝရပ်ဆိုင်းသွားတာနောက်ပြီးတော့အဲ့ဒီစီးရဲလှုပ်ရှားမှုတွေရပ်ဆိုင်းမှုကနေပြီးတော့တစ်ဖက်က bilateral ဆွေးနွေးပွဲတွေနှုတ်နှစ်ဖက်ဆွေးနွေးပွဲတွေတမရော်နဲ့တာမကဘူး NRPC နဲ့ပါဆွေးနွေးကြတာပဲအဲ့ဒီကနေတစ်ဆင့်ငញ្ញန်းကြီးကကျွန်တော်တို့သဘောဝိုင်းမှာတွေ့ဆုံရတဲ့အနေအထားတွေပေါ်မှာအေးကဘယ်လိုသဘောထားသလဲဘယ်လိုစဉ်းစားသလဲဆိုတဲ့ကိစ္စကြီးကျွန်တော်တို့သိခွင့်ရရင်တော့ပို့ပြီးတော့ကျွန်တော်တို့ဒီလှုပ်ရှားမှုတွေရဲ့အလားအလာနဲ့ပတ်သက်ပြီးကျွန်တော်တို့ကြိုးစားပုံပြူဘောရရှိပ
ါဟုတ်ကဲ့ခင်ဗျတော်ရင်နုစိန်တော်ရင်နုစိန်ကတော့ကိုတိုင်ကအလားတခိုင်မျိုးသားပါတီကအလားကိုတိုင်ကဒီကိစ္စမှာတကယ်ဝန်ပါဝင်နေသူတယောက်အနေနဲ့လက်ရှိအခြေအနေကိုကြည့်ပြီးတော့ရှေ့အလားအလာပေါ်မှာရခိုင်ပြည်ငင်းချမ်းရေးဒီထက်ပိုပြီးတော့ရောင်းနေတန်းလာဖို့ဘလောက်အထိညာအကောင်းမြင်ထားပါလဲခင်ဗျာ
ကျမကတော့ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဆိုတာကိုတကယ်တမ်းလုံမယ်ဆိုရင်လုံလို့ရတဲ့အနေအထားမှာဖြစ်စေခြင်းရပါတယ်ဂျာပြရွေးကောက်ပွဲမဟုတ်ဘဲနဲ့ဂျာပြရွေးကောက်ပွဲဆိုတာကိုဥပဒေနဲ့မညီဘဲနဲ့အတိတ်ပဲဆွဲဆန်းပင်းတာမျိုးကလည်းကျမတို့လုံးဝလက်မခံခဲ့ပါဘူးဘာလို့လဲဆိုတော့အဲ့ဒီပုံမှန်နှစ်စားခွဲကိုကျွန်မတွတ်တွတ်ရွတ်ပြပါတယ်လက်လက်တဲ့နေရာမှာအစားထိုးတာမျိုးမဟုတ်ဘူးဒါဟာဂျာပြက်ရွေးကောက်ပွဲမဟုတ်ဘူးဒါကြောင့်လုံလို့ရရင်လုံလို့ရတဲ့အနေထားဆိုတော့ဒီချိန်ကျမှပဲရခိုင်မျိုးသားပါတီရခိုင်ပါတီတွေလွတ်တော်မှာအများကြီးရှိလာအောင်လို့အေအေကရွယ်အေအေကဒီလိုလှုပ်လိုက်သလားလို့ပြောဖို့ကတော့အဲမကောင်းပါဘူးဘာလို့လဲဆိုတော့ဒီကိစ္စတွေမရှိခင်2015မှာလေEMP ဟာရခိုင်ပြည်နယ်လုံးမှာအများဆုံးအနိုင်ရခဲ့တဲ့ပါတီဖြစ်ပြီးတော့မြန်မာတိုင်းနိုင်ငံလုံးမှာဆိုရင်တတိယ NLD ပြီးရင်ဒီခိုင်ကျိုးပြီးရင် EMP ဟာတတိယအနိုင်ရတဲ့ပါတီတရဖြစ်ရည်ခဲ့ပြီးတာဖြစ်ပါတယ်အဲ့ဒီတော့မေးပေးခွင့်ရှိတဲ့လူဦးရေ25ရာခိုင်နှုန်းလောက်ကတာမေးပေးခွင့်ရတဲ့အကင်းချင်းတစ်ခုနဲ့ကျမတို့ဒီပြည်ထောင်စုထဲကပြည်နယ်တစ်ခုဟာပြည်ထောင်စုမှာဖွဲ့ထားတဲ့ ိုင်းရာကိုစားပြုဆိုတဲ့ပါတီတရက်ဟာဒီလိုမဆွတ်တဖို့မမျှမတဘဲနဲ့တာလွတ်တော်အခင်းကြီးเนาะဒီနိုင်ငံရဲ့အခင်းကြီးထဲမှာဝင်ပါမယ်ဆိုရင်တော့ဒါဟာတကယ်ကိုမမျှမတတဲ့အနေအားဆိုတာပြောစရာမလိုပါဘူးအဲ့ဒါနဲ့ကျမတို့ကဒီရွေးကောက်ပွဲတက်တက်ဆိုတဲ့ဝေဖန်ကြမှုအပေါ်မှာအခုဆိုရင်တစားတစားကိုနော်အခုဆိုအစိုးရကတော့မဟာမိတ်အဖွဲ့တွေကိုငင်းချိုင်ကန်လိုက်တဲ့အနေအထားဘိုးချင်းမှလည်းပဲဂျောင်းဝင်ပြီးတော့ငင်းချိုင်ကိစ္စခေါ်လိုက်ပြီဆိုရင်လာခဲ့တဲ့အနေအထားတွေအများကြီးကျမတို့ကြုံတွေ့ခဲ့ရပါတယ်အဲ့တော့ ULEA ရဲ့နော်သဘောထားထုတ်ပြန်ချက်တွေဟာရခိုင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာကြီးစိုးရေးဆိုတဲ့အနေအထားတစ်ခုကြောင့်လုတ်တယ်လို့ကြင်းမြောင်းစွာတော့အတိတ်ပဲမပြည့်စုံတင်ပါဘူးဒါဟာတကယ်ကိုငင်းငင်းချမ်းချမ်းနဲ့ကောင်းတဲ့လက္ခဏာတွေဖက်ဖို့တစတစဆောင်ရွက်ခဲ့တဲ့အပြုမူအလို့အဆောင်တွေကိုတော့အစိုးရအနေနဲ့ကြင်းကြင်းမြောင်းမြောင်းသဘောထားတွေနဲ့တော့ပြည်လျက်ကန်လေးလူရှုတာမျိုးတွေမလုပ်ဘဲနဲ့တကယ်ကိုပြည်သူတွေအားလုံးကိုကိုစားပြုတဲ့တောင်းခံတဲ့အစိုးရတရားအဖြစ်တော့အဲပုံဖော်ပြီးတော့ဆောင်ရွက်တင်ပါတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအဝင်ဆွေးနွေးပြီးတဲ့ဒေါ်အေနုစိဦးတန်းစုနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတ
ယ်ဒီခိုင်မျိုးသားပါတီ ANB ပြောခွင့်ရပုဂ္ဂိုလ်ဒေါ်အေနုစိနဲ့မြမအရေးလေးလာသုံးသပ်သူဦးတန်းစုနိုင်တို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိနေခန်းတွေကိုအင်္ဂါညတရက်ကြီးတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒီနေရာဝေးသွားပြီးကျမ်းမှာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ